နိုင်ငံရေးနဲ့အစိုးရဘက်ကလူပုတ်ကို12ဦးပါနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မနေ့ကရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာအရေးကြီးအဆိုဖြစ်တင်သွင်းခဲ့တာကိုဒီကနေ့မှာတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကအတည်ပြုလိုက်ပါပြီ။ပြည်တော်စုလွှတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်အစား12ပွင့်ဆိုင်တွေ့ဆုံဆွေးနွေးကြဖို့ကိုလည်းပြည်တော်စုအစိုးရကိုတိုင်းဒေသကြီးလွှတ်တော်ကတိုက်တွန်းလိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးရဲ့ဒီလောက်ရဟာဆိုရင်ပြည်တော်စုလွှတ်တော်ရဲ့လုံပိုင်ခွင့်ကိုကျော်လွန်လှုပ်ဆောင်လိုက်တာလို့လည်းပြည်တော်စုလွှတ်တော်ကိုယ်စားလှယ်တချို့ကယူဆနေကြတာပါ။ဒီသတင်းကိုတော့ကိုအောင်ရဲမှောင်မှောင်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေနဲ့တိုင်းဒေသအင်အားစုတွေပူးပြီးပါဝင်နိုင်မယ်ဆနေပွင့်ဆိုင်တွဲဆုံဆွေးနွေးပေးဖို့အဆိုကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆုံးဖြတ်ချက်ချခဲ့ပါတယ်အတိဖြစ်သွားတဲ့ဆုံးဖြတ်ချက်ကိုပြည်ထောင်စုတော်ရဲ့6ပွင့်ဆိုင်ဆွေးနွေးပွဲနေရာမှာဆနေပွင့်ဆိုင်ဆွေးနွေးတွဲဆုံပွဲနဲ့အစားထိုးဖို့ပြည်ထောင်စုရောက်ကိုလည်းတင်ပြခဲ့တာလည်းဖြစ်ပါတယ်ဒီဇင်ဘာလ9ရက်နေ့မှာရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆနေပွင့်ဆိုင်တွဲဆုံပွဲရဲ့အဆိုကိုအတိပြုခဲ့တာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသိန်းက VOE ကိုအခုလိုပြောပါတယ်
ဒီမှာဒီနေ့လွှတ်တော်မှာလေအဲ့ဒီမနေ့က12ပွင့်ဆိုင်အစိုးကိုအရေးကြီးဆိုပေါ့နော်မဲခွဲပြီးတော့ဆုံးဖြတ်တယ်လို့တော့ထောက်ခံတဲ့မေယာ92မေဆန့်ကွက်တဲ့မေယာ9မေပေါ့နော်အဲ့ဒါနဲ့ဒီဆိုကအတိဖြစ်သွားတယ်ပေါ့နော်အဲ့တော့ဒီတောင်စုလွှတ်တော်ကဆုံးဖြတ်တဲ့6ပွင့်ဆိုင်အစားပေါ့နော်12ပွင့်ဆိုင်ဖြစ်ဆိုချင်တဲ့အစိုးကိုပေါ့နော်အာဒီတောင်စုအစိုးရတို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့မှတင်ပြရေးဆိုတဲ့အစိုးကအတိဖြစ်သွားပါလေ
ရန်ကုန်တိုင်းဒေသကြီးလွတ်တော်အနေနဲ့အခုလို12ပွင့်ဆိုင်တွဲဆုံဆွေးနွေးရေးလှုပ်ဆောင်ဖို့ဆောင်ရွက်တာဟာပြည်ထောင်စုတော်ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ပြီးတော့လှုပ်ဆောင်တဲ့သဘောဖြစ်နေတာကိုတွေ့ရတယ်လို့လည်းပြည်ထောင်စုတော်ကိုယ်စားလှယ်ဦးဖေတန်းကထောက်ပြပြောဆိုပါတယ
်။ဒီဒေသဆိုင်ရာလှုပ်တဲ့တခုကအဲ့လိုလုပ်တယ်ဆိုတော့ဒါကျော်လွန်တဲ့သဘောမျိုးသိရမယ်။အမှန်နဲ့ဒါပြည်ထောင်စုတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စမျိုးပြည်ထောင်စုလွတ်တော်ကလုပ်တာလည်းဒါမျိုးလည်းမှန်တယ်လို့ဆိုရမှာပေါ့နော်။ရန်ကုန်တိုင်းလွတ်တော်ရဲ့လှုပ်ဆောင်ချက်က12ပွင့်ဆိုင်ဆိုတော့ဒါလည်းမူလလမ်းကြောင်းကပြန်ပြီးလွဲသွားသလိုဖြစ်နေတယ်။မူလလမ်းကြောင်းကလွဲသွားပြီးရင်ဒီကြေရောကလည်းချက်ပြီးတော့ဝင်လာနိုင်တယ်ပေါ့။အဲရှောက်ပွင့်ဆိုင်ကကျွန်တော်ပြောင်းလို့တော့ဆုံးဖြတ်ပြီးတာ။အဲ့ဒါကိုရှောက်ပွင့်ဆိုင်တို့ဆန်ပွင့်ဆိုင်တို့အဲ့လိုလုပ်မယ်ဆိုရင်မူလလမ်းကြောင်းကမရေမရာဖြစ်သွားနိုင်တယ်။အဲ့ဒါကြောင့်ဒီလိုလုပ်တာတော့မတည်မှုရှင်တယ်။တကယ်လို့လုပ်ရှင်ရင်ရှောက်ပွင့်ဆိုင်ကိုဒီစွတ်တော်တွေကချက်ပြီးတော့ဟိုဒါဟိုပို့ပြီးတော့စဉ်းစားသင့်ပါတယ်။ဒါကိုလုဆောင်ပေးသင့်ပါတယ်ဆိုတော့တိုက်တွန်းတဲ့အဆိုမျိုးပဲဖြစ်တင်တယ်လို့ယူဆပါတယ်နော်။
နိုင်ငံရေးဆွေးနွေးပွဲတွေတောင်းဆိုနေပေမဲ့လည်းအမေရိကန်ဆွေးနွေးခွင့်တွေရဖို့ထက်ပါဝင်မဲ့သူတွေကိုပဲအပြန်အလှန်ဆုံးဖြတ်နေတာနဲ့ဆွေးနွေးပွဲတွေဖြစ်ရခီးမရောက်တာကတော့တိတ်မကောင်းဘူးလို့78မျိုးဆက်ညီငယ်ရင်းနဲ့ဘုန်းလေးလူမှုဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ကိုချင်မီကပြောဆိုပါတယ
်အတိအကျတော့ဗျာအလုပ်ဖြစ်ဖို့အရေးကြီးတာလေဗျာနောက်ပြီးတော့ဒီပြည်တော်စုတော်ဆုံးဖြတ်ထားတဲ့ကိစ္စကဗျာအခုတိုက်ဒေသကြီးတော်တော်တွေကနေပြီးတော့ဟိုအရေးကြီးဆိုတဲ့ဒီနေ့ဆုံးဖြတ်လာတဲ့တိတ်တဘာမှမကြောက်ဘူးလို့ကျွန်တော်ထင်တယ်ဗျာနော်အဓိက6ပွင့်ဆိုင်ဆွေးနွေးပွဲမှာကကျွန်တော်တို့ပြောနေတာအမျိုးဘုံကလည်းဆုံးပေါ့ဗျာကိုစားပြုမှုအရှိဆုံးပုံစံရည်စရမှာပေါ့။နောက်အဲ့ဒီနေစပြီးတော့နောက်ပိုင်းကျတော့လည်းဗျာပါတိပါတိတွေချက်သွားတာပေါ့ဗျာ။အဓိကအစဖြစ်ဖို့ပဲ။အခုကအစဖြစ်ဖို့ရေဟိုအစမဖြစ်ဘဲနဲ့အစတွေဆွဲထုတ်နေတဲ့ကိစ္စကြီး။အဲ့ဒါကိုတွေ့နေရတယ်။အဲ့တော့ဟိုအလုပ်ဖြစ်ဖို့ရည်ကြည့်တယ်ဗျာ။တကယ်အလုပ်ဖြစ်ချင်တယ်ဆိုရှင်လုပ်လို့ဖြစ်ပါတယ်ဗျာ။ဒါအရင်တော့လည်းလုပ်ခဲ့ဖို့တာဝန်ရရှိတာပဲ။အလုပ်မဖြစ်ချင်ဘူးဆိုတော့မလုပ်ဘူးပေါ့ဗျာ
။နိုင်ငံရေးအင်အားစုတွေကတော့အခုလိုအရေးပါတဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုကက်စိတ်စိတ်အစိုးတင်သွင်းတောင်းဆိုတာကိုအစိုးရဘက်ကတော့အလေးနက်ထားစဉ်းစားသင့်ပြီလို့လည်းပြောဆိုလာကြပါတယ်။ပြောင်းလွှတ်တော်မှာတင်ပြခဲ့တဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးမှာတိုင်းဒေသအင်အားစုတွေပါဝင်မှုနည်းနေတာကြောင့်တိုင်းဒေသလူမျိုး6စုထပ်မံပါဝင်ပြီးတော့12ပွင့်ဆိုင်တွဲဆုံဆွေးနွေးရေးစီစဉ်ပေးဖို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစည်းအဝေးအတွင်းမှာအရေးတကြီးအဆိုကိုမနေ့ကဒီဇင်ဘာလ10ရက်နေ့မှာတင်သွင်းတောင်းဆိုခဲ့တာပါ။သမ္မတပြောခွင့်ရှိသူဦးရထွတ်ကတော့အခုတောင်းဆိုထားတဲ့12ပွင့်ဆိုင်တွဲဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးတော့လုပ်ဖြစ်ဖို့ရှိတယ်မရှိဘူးဆိုတာကိုအတည်ပြုပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒီအဆိုကိုတင်သွင်းတာကတော့ရန်ကုန်တိုင်းဒေသကြီးဆွေးရအဖွဲ့ရဲ့ကင်တိုင်းဒေသရဲ့ဝန်ကြီးဦးစောထွန်းအောင်ဖြစ်ပါတယ်။ဒီလောက်အတွင်းမှာပဲပြည်တော်စုတော်မှာ6ပွင့်ဆိုင်တွဲဆုံဆွေးနွေးဖို့အရေးကြီးဆိုတင်သွင်းတောင်းဆိုထားပေမဲ့လည်းအစိုးရဘက်ကတော့တုံ့ပြန်မှုမရှိသေးတဲ့အတွက်တွဲဆုံမှုအထမမြောက်သေးသလို12ပွင့်ဆိုင်တွဲဆုံဆွေးနွေးရေးကလည်းဖြစ်နိုင်မဖြစ်နိုင်စောင့်ကြည့်ရမယ်အနေထားလို့မြမအရေးလိလသူတွေကပြောဆိုထားပါတယ်ခင်ဗျာ